မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုအပြင်းထန်ကန့်ကွက်ရှုံချကြောင်းနဲ့ဒီအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဆိုင်ပေးဖို့အာဆီယံအရှိတောင်အာရှနိုင်ငံတွေကခေါင်းဆောင်တွေနဲ့ဩစတြေးလျနိုင်ငံကြား၃ရက်ကြာထိပ်သီးဆွေးနွေးပွဲအပြီးမတ်လ၆ရက်ဒီကနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာတောင်းဆိုထားပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာတဟုန်တို့ကြီးထွားလာတဲ့ပြည်ပခအကြက်အဲတွေကိုဖြည့်ရှင်းနိုင်မှုအာဆီယံဘုံသဘောတူညီချက်၅ရက်ကိုအကောင့်ထဲဖော်နိုင်ရေးအတွက်ဆက်လက်ပံ့ပိုးသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်အာဆီယံရဲ့ဒီဘုံသဘောတူညီချက်၅ရက်ကိုအကောင့်ထဲဖော်ရမှာအာဆီယံဩစတြေးလျမဟာမိတ်အဖွဲ့အနေနဲ့တခြားမိတ်ဖက်နိုင်ငံတွေအပါအဝင်မြန်မာအိမ်နီးချင်းနိုင်ငံတွေနဲ့ကုလသမဂ္ဂတို့ကိုတိုက်တွန်းတောင်းဆိုသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ဒါပြင်ထိရောက်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီနဲ့အားလုံးပါဝင်တဲ့ညှိနှိုင်းဆွေးနွေးပွဲတွေကိုလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းထားပါသေးတယ်။ဩစတြေးလျနိုင်ငံကအာဆီယံရဲ့ဆွေးနွေးပွဲနိုင်ငံဖြစ်ခဲ့တဲ့နှစ်90ပြည့်အထိမ်းအမှတ်အဖြစ်အာဆီယံဩစတြေးလျထိပ်သီးဆွေးနွေးပွဲကိုမတ်လ4ရက်ကနေ6ရက်နေ့ထိမဲလ်ဘုန်းမြို့မှာ3ရက်ကြာကျင်းပခဲ့တာပါ။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးကတည်းကစစ်ကောင်စီကိုအာဆီယံအစည်းအဝေးတွေကိုတက်ခွင့်မပေးဘဲနဲ့နိုင်ငံရေးရကိုစားပြုသူမဟုတ်သူတွေကိုသာတက်ရောက်ခွင့်ပေးခဲ့တဲ့အတွက်ဒီအစည်းအဝေးမှာစစ်ကောင်စီဘက်ကကိုယ်စားလှယ်တက်ရောက်ခြင်းမရှိခဲ့ပါဘူးရှင်။